သားညဦးရေမြန်မာပြည်ကအင်တာနက်ကဖေးတွေမှာလေ connection line မကောင်းလို့တုံးရခက်တယ်ဆိုပြီးတော့ပြောကြတာခဏခဏကြားဘူးနေတယ်မလားဒီ blog post လေးလာဖတ်ကြည့်ပါဦး blogger တယောက်ရဲ့မသေးလှတဲ့ဒုက္ခကိုလေကိုချင်းစာကြည့်လို့ရအောင
်ဒါလဲ blog post ပါပဲမောင်ပကြံချမောင်ညာဆိုပါလားဗျဗါတဲ့သူရေးထားတာကဒီမြန်မာရွာကြီးကရွာသားတယောက်ဖြစ်တဲ့ကျွန်တော်တုံးနေတဲ့ဆိုင်တွေက connect တွေတွေကရှင်သန်ထကြွမှုအမြဲကင်းနေတော့ blog တွေကိုရောက်လိုက်မရောက်လိုက်ဖြစ်နေရပြန်ရောအရင်ကဘလော့တွေစီကိုကြော်ရခွာရနဲ့အခက်ခဲတွေ့ရတယ်အခုကြော်ဖို့ခွာဖို့ဘလော့စီလေးအဆင်ပြေပြန်တော့လဲကွန်မကောင်းတော့ဘလော့စီအဆင်ပြေလဲမြင်သာမြင်ရမကျင်ရနဲ့စာဖတ်ပြီးကွန်မန့်မှတ်ဖို့ပြင်ရင်လုံးဝတက်မလာတော့ဘူးတဲ့
အဲ့ဒီ post ဖတ်ပြီးတော့လေဘလော့ဂါအစီအစဉ်မှာလို့ဒီပြည်ရင်းကဘလော့ဂါတွေပေါ့နော် blog ရင်းနိုင်ဖို့အတွက်ရင်ဆိုင်ရတဲ့အခက်ခဲတွေကိုပြောပြပါလားလို့သူ့ကိုဆက်သွယ်ကြည့်တယ်လေ
အဲ့တော့ဒီဆက်သွယ်လို့ရလားဗျ
ရတော့ရပါတယ်ဒါပေမဲ့သူ့ကိုဖုန်းနဲ့ဆက်သွယ်ဖို့အခက်အခဲရှိတော့ဒီစာနဲ့ပဲပေါ့နော်ဒီအစီအစဉ်အတွက်ပြောပြတယ်လေ
အခက်အခဲကိုပြောမယ်ဆိုရင်တော့ဗျာအခုမတ်စုမြတ်မွန်စီကမေးလ်ကိုဖွင့်ဖတ်တာကစပြောရမယ်ဗျာမေးလ်အကောင့်ဖွင့်လိုက်တယ်မေးလ်ရောက်နေတာတွေ့တယ်ဒါပေမဲ့ကလစ်ပြီးဖတ်ဖို့အနည်းဆုံး5မိနစ်လောက်အချိန်ယူရတယ်ပြည်ရင်းကဘလော့ရေးသူတယောက်အနေနဲ့အင်တာနက်သုံးဖို့အချိန်ပေးနိုင်ရမယ်ကွန်နက်ရှင်ကောင်းတဲ့အချိန်နဲ့ကိုပို့စ်တင်တဲ့အချိန်တိုက်ဆိုင်ရမယ်ဒါတော့ပို့စ်အတွက်ကိုဆက်နဲ့ကိုရိုက်လာတာနော်အဲကိုပိုင်အင်တာနက်အိမ်မှာချိတ်ထားရင်တော့ကောင်းတာပေါ့ဗျာ
ဒီမှာတခုပြောပြချင်တာဘလော့ဂါကိုဘကြာရဒီအင်တာနက်ကဖေးကိုအားကိုပြီးတော့ဘလော့ရေးဘလော့ဖတ်နေရတဲ့ဘလော့ဂါတယောက်ဆိုတော့ဆိုင်တွေမှာတုံးရတဲ့အခက်အခဲကို तू ကအဓိကပြောပြထားတာပါ
မြန်မာနိုင်ငံထဲမှာအင်တာနက်တုံးရတယ်ဆိုတော့ကြော်ခွတုံးနေရတဲ့ဂျားတွေကလိုင်းမကောင်းဘူးဆိုတော့ပိုဆိုးတာပေါ့ဗျာ
တေချာတာပေါ့ကိုသားညို့ရဲ့အဲ့ဒါကိုလည်းဘလော့ဂါကိုဘကြာရစာထဲမှာပြောပြထားပါသေးတယ
်ဘလော့ရေးဖို့ပြည်တွင်းမှာဘန်းထားတော့အကြံဖန်လုပ်ပြီးဘလော့စာမျက်နှာစီရောက်အောင်တွားရပါတယ်တနာရီကို300ကျက်ကနေ400ကျက်ပေးရတယ်စိုင်းတွေပေါ်မှာမူတည်ပါတယ်ကိုဘလော့စာမျက်နှာကိုရောက်နေရတဲ့အခါနဲ့ကွန်မကောင်းလို့ post မတင်နိုင်တာမျိုးလဲကြုံရပါတယ်ဘလော့တွေမှာစာဖတ်ပြီး comment ပေးဖို့လုပ်တိုင်း connection ကြောင့်မပေးနိုင်တာမျိုးလဲကြုံရတတ်ပါတယ်ကဲစိတ်ညစ်ဖို့ကောင်းနေ။ဆိုင်မှာကောင်တာထိုင်နေတဲ့သူကိုပဲရန်တွေ့ရမလို့လို့စိတ်တွေတူမိတယ်။နောက်မှ"ဩသူတို့လဲ connection ကျနေတာ။ဘာမှမတက်နိုင်ပါဘူးလေ"လို့စိတ်လျှော့ပြီးတီးခံရတယ်။တခါတလေ internet ဆိုင်ထိုင်ပြီးပြန်မဲလို့ဆုံးဖြတ်ပြီးကို့အကောင့်တွေကနေ sign out လုပ်တော့ connection ထိုးကျတဲ့အချိန်နဲ့တိုက်ဆိုင်သွားရင်ထိုင်ဆောင်ပြီးတော့ contact လာမယ့်အချိန်တကယ်အခက်အခဲကြုံရပါတယ်။
သူပြောပြတာကြားရတာကိုပါလိုက်မောတယ်မဆုမြတ်မောင်ရာ
ကာယကံရှင်ကိုရိုင်းနေရာမှာဆိုဘလို့ဖြစ်မလဲတွေးတာကြည့်ပေါ့ကိုသားညုံဦးရေ
သူ့ဘလော့မှာရေးထားသေးတယ်မဟုတ်လားဗျဗါတဲ့အော်တလောကပေါ့မှားမျောလဲမိတယ်အင်တာနက်သုံးရင်ရေသနာပုံတယ်လီပို့စ်ကဘယ်ချိန်ကနေဘယ်ချိန်ထိပြုတ်ပြမှာမို့ဘာညာနဲ့နှစ်ချိန်သုံးချိန်လောက်ကြောင်ကြတာတွေးလိုက်ရတယ်အော်ကွန်လေးကိုကွန်ပလေးတွေများလို့မြန်တော့မြင့်ဖို့ပြင်ဆင်နေထင်ပါသူတို့လုတ်ပေးတော့မယ်စိတ်ကူးနဲ့အယူလို့ပြောချင်းချင်းဖြစ်နေတာမပြောလဲရပါဘူးဝင်ရလွယ်တဲ့နင်းဆိုင်တွေတော့မှဝင်လို့မရတော့ဘူးဗျ။ကောင်းရောလားဆိုပဲဗျ
။အင်တာနက်ဝန်ဆောင်မှုနဲ့ပတ်သက်ပြီးတော့ပြောစရာတွေရှိနေတာမျိုးနောက်ပြီးတော့တောင်းရတဲ့အခါမှာလည်းပေါ့နော်လွတ်လွတ်လပ်လပ်မရှိတာကိုကိုဘကြံရဘလော့ဂါအစီအစဉ်အတွက်အခုလိုပြောပြထားသေးတယ်လေ
။အခကျင်းွေယူပြီးဝန်ဆောင်မှုအပြည့်အဝမပေးနိုင်တဲ့အင်တာနက်ပါ။တနေ့၄နာရီလောက်တုံးရင်တကယ်ကွန်ကောင်းကောင်းနဲ့တုံးရတဲ့အချိန်က၂နာရီရှိရဲဆိုတာတော်တော်ကံကောင်းနေလို့ပါ။ပြည်တွင်းကအင်တာနက်ကွန်လေးရတဲ့အပြင်လွတ်လပ်မှုမရှိတော့တကယ်အသုံးမကျပါဘူး။စာပတ်ဝါဒနာပါတော့ဘလော့တွေကိုခြေဦးလှည့်ခြင်းနဲ့အခွင့်အရေးကမပေးဘူး။တခါတလေကွန်ကောင်းမှစိတ်ချမ်းသာသာသုံးနိုင်ပါတယ်။တခါတလေမှားပါ။အ
ဲ့လိုမျိုးအခက်ခဲတွေရှိနေတော့သူ့ရဲ့ဘလော့ကိုပုံမှန်ရောရေးနိုင်ရလားဗျ
။စူးစမ်းပြီးတော့ရေးပါတယ်တဲ့လေ
။အခုတော့တော်တော်လေးတယ်။တပတ်ကို post တစ်ပုတ်လောက်ရေးပစ်တယ်။အခုနောက်ပိုင်းတော့နှစ်ပတ်လောက်မှ post အသစ်တစ်ခုဖြစ်လာတယ်။မအားတာလည်းပါတယ်။ခက်ခက်ခက်ခက်ကြော်ခွပြီးဘလော့ရေးဖို့ကြိုးစားရတာတခါတလေလုံးဝစိတ်ကုန်နေတယ်ဆက်ကိုမရေးချင်တော့ဘူးဖြစ်သွားတာဘလော့ပဲလေဖတ်တော့မယ်လို့တွေးမိပြန်တော့လေဘာမှမထူးပါဘူးခက်ခဲတာပါပဲတခါတလေဘလော့ဖက်ကိုတော့ခြေဦးမလှဲ့ချင်ဘူးခက်တာကဘလော့တွေမှာကိုယ်သဘောကျတဲ့စာပေတွေရှိနေတယ်ဒါနဲ့ပဲတီးခံပြီးဆက်ရေးဆက်ဖတ်လုပ်နေတာပ
ါဒါကတော့mongbajain.blogspot.com ပိုင်ရှင် blogger mongbajain ကအတန်းနဲ့ပြောပြဖို့အခက်အခဲရှိတဲ့အတွက်စာရေးပြီးတော့ပြောပြထားတာကိုကိုကျော်ကျော်သိမ်းအောင်ဖတ်ပြခဲ့တာပါရှင်
ကုဘကြိုင်ပြောပြခဲ့တာမျိုးအင်တာနက်အခက်အခဲကြောင့်မလို့ဘလော့တွေမရေးနိုင်မဖတ်နိုင်ဖြစ်နေတာမျိုးကိုပြန်ပြောပြခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
burmese@voanews.com စီကို email နဲ့ဆက်သွယ်ပြောပြလို့ရပါတယ်ဘလော့ဂါတွေပြောသမျှအစီအစဉ်အတွက်စိတ်ဝင်စားစရာဘလော့တွေကိုပြောပြခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်လည်းကြိုဆိုပါတယ်ရှင်ထုတ်လွှင့်ခဲ့ပြီးအရင်အစီအစဉ်တွေကိုပြန်ပြီးတော့နားထောင်ခြင်းနဲ့ဆိုရင်လည်းvoanews.com/burmese ဆိုရဲ VOA website ကဘလော့ဂါအစီအစဉ်စာမျက်နှာမှာပြန်ပြီးတော့နားထောင်လို့ရပါတယ်ရှင်